ယူကရိန်းမျိုးတော်ကီယက်ရဲ့အနောက်မြောက်ပိုင်းနဲ့တခြားယူကရိန်းမျိုးအများပြားမှာစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးရုရှားတပ်တွေဘက်ကဒီကြောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်နေတယ်လို့စနေနေ့မှာမျိုးတော်နဲ့15မိုင်လောက်အကွာကိုရောက်နေပြီဖြစ်ပါတယ်။အခုယူကရိန်းကိုကျူးကျော်မှုမှာရုရှားဘက်ကအကြဆုံးသိမ်းများနေပြီးနောက်ထပ်တပ်ဖွဲ့တွေဆစ်လွတ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့တင်းစားရှင်းလင်းပွဲမှာပြောပါတယ်။
စတာတေရုရှီစကီခလီစ်ကောဆိုင်ဒီနာမီကာဖရာတိုကိုပိုင်ဂျနာချနာ
တက်ပြတာဆုံးဖို့အကြောင်းကိုထူးမပါလို့သူတို့ကျူးကျော်တာ18မြောက်နေမှာပဲရုရှားစစ်တပ်တွေဆယ်စုဆယ်ပေါင်းများစွာအတွင်းအဆိုးအဝါဆုံးဆုံးရှုံးမှုကိုကြုံရတယ်လို့ပြောနိုင်ပါတယ်။ကျူးကျော်မှုစတင်ချိန်ကစလို့အခုချိန်ထိဆိုရုရှားတရင်30ခုလောက်ကိုမလှုပ်နိုင်အောင်ယူကရိန်းတွေကလုပ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကတော့သူကထုတ်မပြောသလိုတည်ကြအတည်ပြုနိုင်တာလည်းမရှိသေးပါဘူး။ယူကရိန်းဘက်ကလည်းတပ်ဖွဲ့ဝင်1300လောက်တည်ဆုံးရတယ်လို့လည်းသမ္မတဇယ်လန်စကီကပြောပါလေ။ဒါပြင်တောက်ကြန်နေမှာရုရှားတပ်တွေပြန်ပြီးဆက်သွားတဲ့မယ်လီတိုပိုမြို့တော်ဝင်ပြန်လွတ်မြောက်ရေးအတွက်ရုရှားကိုဖိအားပေးဖို့ဂျာမနီဝန်ကြီးချုပ်အော်လော့ရှော့စ်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခွန်တို့နဲ့စနေနေ့မှာပြောခဲ့တယ်လို့လည်းသမ္မတဇယ်လန်စကီကပြောပါလေ။ရုရှားရဲ့မစိုင်းလုံးနဲ့ပစ်ခတ်မှုကြောင့်ဘာသာကြီးမျိုးကယူကရိန်းလေတပ်အခြေစိုက်စခန်းဖျက်ဆီးခဲ့ရကြောင်းလည်းမြို့တော်ဝန်ကပြောပါတယ်။ရုရှားတပ်တွေဟာမရိုပိုမြို့ကလူ80လောက်ခိုလုံနေတဲ့ဗလီဝတ်ကျောင်းကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။